ကမ္ဘာတတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံဟာ recession လို့ခေါ်တဲ့တိုင်းပြည်လုံးစီးပွားရေးတိုးတက်နှုန်းဆုတ်ယုတ်တဲ့ကတ်ဆိုင်မှုမျိုးနဲ့ရင်ဆိုင်နေရပြီလို့ဂျာမနီအစိုးရကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်ဩဂုတ်နဲ့စက်တင်ဘာလမှာဂျာမနီနိုင်ငံရဲ့စီးပွားရေးဟာ 3.5% ကျဆင်းခဲ့တာကြောင့်3လပတ်စီးပွားရေးအစီရင်ခံစာမှာနှခါဇက်တိုက်ကျဆင်းမှုလက္ခဏာတွေတွေ့ရတယ်။ပြည်ပထုတ်ကုန်ပမာဏကျဆင်းလို့အခုလိုဖြစ်ရတယ်လို့ဆိုပါတယ်။နောက်တစ်ခါ OECD လို့ခေါ်တဲ့အဖွဲ့ရဲ့တိကျထုတ်ဝေတဲ့အစီရင်ခံစာအရယူရိုငွေသုံးစွဲတဲ့နိုင်ငံတွေမှာစီးပွားရေးဆုတ်ယုတ်မှုဟာ 3.5% ရှိမှာဖြစ်ပြီးအမေရိကန်နိုင်ငံမှာတော့ 3.9% ရာခိုင်နှုန်းဆုတ်ယုတ်မှာဖြစ်တယ်လို့ခန့်မှန်းပါတယ်။မကြာခင်ကျင်းပမဲ့ G20 ခေါ်ကမ္ဘာထိပ်တန်းဆက်မှုအင်အားကြီးနိုင်ငံနဲ့စီးပွားရေးတက်သစ္စာနိုင်ငံပေါင်း20ကခေါင်းဆောင်တွေဝါရှင်တန်မှာတွေ့ဆုံကြတဲ့အခါကမ္ဘာငွေကြေးအကြမ်းရိုက်မှုပြဿနာကိုအဓိကထားဆွေးနွေးကြမှာဖြစ်ပါလိမ့်ရှင်။